မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ထိန်းသိမ်းထားတဲ့တိုင်းနယ်ပြည်နယ်ကစိုးရဖွဲ့ဝင်တွေကိုဒီကနေ့ပဲပြန်လွှတ်ပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါသမ္မတော်ကနေအာဏာသိမ်းပြီးနောက်ထိန်းသိမ်းထားတဲ့တိုင်းနယ်ပြည်နယ်စိုးရဖွဲ့ဝင်တွေကိုပြန်လွှတ်ပေးရမှာတော့ကရင်ပြည်နယ်ချင်းပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့ကစိုးရဖွဲ့ဝင်တွေလည်းပါဝင်ခဲ့ကြပါတယ်။ပြန်လွှတ်လာသူတို့ဖြစ်တဲ့ချင်းပြည်နယ်စိုးရဖွဲ့ဝင်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကတော့သူ့ကိုမင်းညာနေကပဲပြန်ခွင့်ပြုလိုက်တာလို့ပြောပါတယ်။
မနေ့ကမနေ့နာနာရီတော့ကသာပြီးတော့လာခေါ်တော့ဒီတိုင်းကြီးကအနည်းငယ်ဆက်ရှိလို့ဆိုခဲ့တာခေါ်တယ်။ဒီနေ့ကစားပြီးမှညနေပိုင်းမှာသူနဲ့တွေ့တဲ့ကျွန်တော်ရဲ့ဦးမီကောစီမံဘန္ဒာဝန်ကြီးရဲ့ဝန်ကြီးရဲ့ကျွန်မပုံရောက်လုံနေပါတယ်ဒီမှာပါတယ်။သူနဲ့ပြီးပြီးတော့သူကသူတို့ရဲ့အားကြောင့်ဒီလိုလုပ်တယ်ဆိုတော့ရှင်းပြတယ်။အဲ့ဒါပြီးကြနဲ့နည်းနည်းစကားပြောပြီးတော့ညနေပိုင်းမှာကျွန်တော်တို့ပြန်ခွင့်ပြုလိုက်တာပေါ့နော်။
ချင်းပြည်နယ်ဝန်ကြီးချုပ်အပါအဝင်စီမံကိန်းနဲ့ပါဏာယီဝန်ကြီးဥဝီကောရဲ့စိုက်ပျိုးရေးမွေးမြူရေးသစ်တော်နဲ့တပ်တုဝန်ကြီးဥမဟင်္ဒာရဲ့လမ်းမဆိတ်တော်ရေးဝန်ကြီးဥရွှေထီယိုတို့ကိုပြန်လွှတ်ပေးခဲ့ပေမဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌစီပင်တရားရေးဝန်ကြီးဥဆုထက်တို့ကိုပြန်လွှတ်ပေးတာမသိရသေးဘူးလို့လည်းဆိုပါတယ
်ဝန်ကြီးချုပ်ကသူတို့ကတညဟိုမှာအိတ်ရတယ်ထင်တယ်ဒီခဏတည်းကသူဥဆုထက်စီပင်ဝန်ကြီးဥဖူယာနောက်ကဝန်ကြီးလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌဝန်ကြီးချုပ်တို့ကမပြန်လာသေးဘူးဝန်ကြီးချုပ်တို့ပြန်လာပြီးတော့ကြားတယ
်စစ်တပ်ကနေထိန်းသိမ်းပြီးပြန်လှုပ်ပေးလိုက်တဲ့ဆိုရဖွဲ့ဝင်တွေနေနဲ့ဖေဖော်ဝါရီ၄ရက်နေ့ဂျာရာပဒိနေ့မှာနောက်ဆုံးထားပြီးတော့အဆောင်ရောင်တွေကိုပြန်အပ်ဖို့ညွှန်ကြားထားတယ်လို့လည်းဝန်ကြီးပေါင်လုံးမင်းထံကပြောပါတယ်ထိန်းသိမ်းခံရသူတွေအထက်ကကရင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်အဆိုရဖွဲ့ဝင်တချို့ပြန်လွတ်လာကြောင်းလဲဂျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်စောတင်ဝင်းကပြောပါတယ်
ကျွန်တော်တို့ဒီဒီနဲ့ဝန်ကြီးချုပ်ဦးပြောင်းရောက်နေတယ်လို့ကျွန်တော်တို့သိရတယ်ခင်ဗျာအားလုံးကြီးကတော့ပြန်လွတ်လာကြပြီလို့ပြောတယ
်အရောင်းသူမွန်ပြည်နယ်ဘက်မှာလည်းဝန်ကြီးချုပ်အပါအဝင်ဆိုရဖွဲ့ဝင်တွေပြန်လွတ်လာကြောင်းကိုလည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်သုံးမမခိုင်ကပြောပါတယ
်နောက်ဆုံးအချိန်ကျတော့ကျွန်တော်တို့ဒီထိန်းသိမ်းထားတဲ့ဝန်ကြီးချုပ်ကိုကျွန်တော်တို့ပြည်နယ်ဘောနော်ပါတီအထက်ကိုပြန်လွှတ်လိုက်ပါပြီရှင
်ပြန်လွတ်လာတဲ့ဝန်ကြီးချုပ်နဲ့ဝန်ကြီးတွေကတော့အစိုးရအင်အားမှာခြေချုံနဲ့ဆက်ထားတယ်လို့လည်းပြောပါတယ်တနင်္လာနေ့တိုင်းဘက်မှာတော့စီမံကိန်းနဲ့ဘာနာရေးဝန်ကြီးတော်ရီရီချိုကလွှဲရင်အလုံးပြန်လွတ်လာပြီလို့တိုင်းလွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်ဟိန်းကပြောပါတယ
်နောက်ဆုံးချက်နေရတော့ဒီစီမံဘာနာဝန်ကြီးတော်ရီချိုတယောက်ပဲထိတ်သိမ်းထားတယ်ပေါ့နော်ကျန်တဲ့ဝန်ကြီးတို့ဘာလို့ကတော့ပြန်လွတ်ပြီးတယ်လို့ကြားရတယ်ဗျလွတ်တော်ကိုယ်စားလှယ်တွေလည်းပြန်လွတ်တယ်ဒီဝန်ချုပ်ကတော့အကျဉ်းချုပ်တဘောပါပဲ
ဖေဖော်ဝါရီလ၃ရက်နေ့မနေ့အစောပိုင်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတအပါအဝင်အစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေထိတ်သိမ်းခံခဲ့ရပြီးနောက်မနေ့ကညနေလောက်ကစပြီးတော့ဝန်ကြီးတချို့ကိုပြန်လွှတ်ပေးခဲ့တာပါဖေဖော်ဝါရီလ၃ရက်နေ့မနေ့ပိုင်းကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတ်စိတ်မြင့်ဆောင်2023နဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးအာဏာတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်တန်အာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်အခုလိုတမတော်ကနဲ့ရေးပေါ်အခြေအနေကိုကြီးညာပြီးအာဏာသိမ်းလာတဲ့အပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်ကတော့ပြစ်တင်ပြောဆိုနေကြသလိုဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်